လုံခြုံရေးကောင်စီမှမြမအရေးနဲ့ပတ်သက်ပြီးဒီကနေ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲမှာအရေးကြီးတဲ့အချက်နှစ်ချက်ကိုတွေ့ရပါတယ်ဥပအောင်ရေကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းအနေနဲ့မြန်မာနိုင်ငံကိစ္စမှာဘယ်အတိုင်းအတာထိတိုက်ရိုက်ဆောင်ရွက်မလဲဘယ်အချိန်မှာသွားမလဲဘယ်အခြေအနေအောက်မှာသွားမှာလဲဆိုတဲ့အချက်နဲ့မြန်မာစစ်ဆိုးရကျင်းပမယ်လို့ပြောထားတဲ့2010ရွေးကောက်ပွဲကိုကုလသမဂ္ဂကဘယ်လိုသဘောထားသလဲဆိုတဲ့အချက်တွေဖြစ်ပါတယ်အဲ့တော့ပထမဦးဆုံးကုလသမဂ္ဂအတွေ့အမှုချုပ်မြန်မာနိုင်ငံကိုသွားမဲ့ကိစ္စကိုလုံခြုံရေးကောင်စီဘက်ကဘယ်လိုသဘောထားသလဲဆိုတာကြည့်အောင်ပါလက်ရှိလုံခြုံရေးကောင်စီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဂျပန်သံအမတ်ကြီးပြောသွားတာက
But I think definitely there is every council member wish the good success of good I mean the offices good you know offices airport vice secretary general
လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကမြမအရေးဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့အခန်းကဏ္ဍအောင်မြင်လို့တဲ့ဆန္ဒတွေရှိကြပါတယ်ဒီတော့ဘယ်ချိန်သွားတင်တယ်လဲဆိုတာကတော့အဖွဲ့ဝင်နိုင်ငံတွေရဲ့အကြံဉာဏ်တွေကိုယူပြီးအတွင်းရေးမှူးချုပ်ကိုယ်တိုင်ဆုံးဖြတ်မဲ့အပေါ်မှာမူတည်ပါတယ်လို့ပြောသွားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Gambari ရဲ့တုံ့ပြန်ချက်ကတော့
Well that's depends on him the Secretary General. My job is to assess the conditions and I believe the action and I did point out to the government that the
အတွင်းရေးမှူးချုပ်ကိုယ်တိုင်ဆုံးဖြတ်မဲ့အပေါ်မှာမူတည်ပါတယ်။ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံကအခြေအနေတွေကိုအကဲခတ်စောင့်ကြည့်လေ့လာနေဖို့ပါ။အခုလာမယ့်လတွေအတွင်းစစ်ဆိုးရရဲ့ဆောင်ရွက်ချက်တွေအပေါ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့လာသင့်မလာသင့်ဆိုတာကိုဆုံးဖြတ်မှာဖြစ်တယ်လို့အဆိုရဘက်ကပြောခဲ့ပါတယ်။ဒါအပြင်ဒီဆောင်ရွက်ချက်တွေဟာဧပြီလဇန်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာမြမအရေးနဲ့ပတ်သက်ပြီးအခြေအနေတိုးတက်မှုရှိမရှိဆိုတာကိုလည်းပြသနိုင်မှာဖြစ်တယ်လို့ပြောပြခဲ့ပါတယ်။အဲ့ဒီညီလာခံမှာမြမကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အာဆီယံတို့အကြားတီချာဆွေးနွေးတိုင်ပင်မှုရှိတယ်လို့လည်းပြောသွားပါဗျ။အတွင်းမှုချုပ်ရဲ့နောက်တစ်ကြိမ်ခီးစဉ်အပေါ်မှာကုလသမဂ္ဂအနေနဲ့ကြိုတင်သတ်မှတ်ချက်မရှိပါဘူးလို့မစ္စတာဂမ်ဘာရီကတဆက်တည်းပြောသွားပါဗျ။ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းအတွင်းမှုချုပ်ရဲ့ခီးစဉ်အပေါ်မှာဘာသတ်မှတ်ချက်မှမရှိတဲ့အကြောင်းသူ့ကိုအကြောင်းကြားထားတယ်လို့လည်းပြောပါဗျ။ဒုတိယအချက်ဖြစ်တဲ့2010မှာကျင်းပမဲ့ရွေးကောက်ပွဲအပေါ်ကုလသမဂ္ဂရဲ့သဘောထားကိုဆွေးနွေးခဲ့ကြပါဗျ။အဲ့ဒီမှာအလုံးသဘောတူညီတဲ့အချက်က2010မှာနိုင်ငံရေးအရအပြောင်းလဲတွေဖြစ်လာဖို့အချက်ပါပဲ။ဒါပေမဲ့သတင်းတွေမှာကြားခဲ့ကြတဲ့အတိုင်းအနောက်နိုင်ငံတွေဘက်ကဒီ2010ခုနှစ်မတိုင်ခင်နိုင်ငံရေးအကျဉ်းသားတွေအလုံးကိုလွှတ်ပေးပြီးသက်ဆိုင်သူအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးတွေလုပ်သဘောတူညီချက်တွေရပြီးမှအများလက်ခံနိုင်မဲ့ရွေးကောက်ပွဲကျင်းပဖို့လိုလားပါတယ်။ဂျပန်နိုင်ငံအပါဝင်အာရှနိုင်ငံတွေရဲ့သဘောထားကတော့စစ်အစိုးရအနေနဲ့သူရေးဆွဲထားတဲ့လမ်းပြမြေပုံခုနှစ်ချက်အတိုင်းသွားနေတာကိုလက်ခံတဲ့သဘောရှိပြီးအခုဆိုရင်အစ်စ်လေးရောက်နေပြီလို့ကုလသမဂ္ဂဆိုင်ရာဂျပန်သံအမတ်ကြီးကပြောပါတယ
် The our view is that the process of democratization by the Myanmar government is now fourth stage and the 2010 general election is a fifth stage and Japan very much hope that this 2010 general election will be inclusive one open to the all political actors including opposition
so to our ဆိုရရဲ့ဒီမိုကရေစီလမ်းပြမြေပုံဟာအဆင့်၄ကိုရောက်နေပါပြီ2010မှာရွေးကောက်ပွဲကျင်းပမယ်ဆိုရင်အဆင့်၅ကိုရောက်ပြီလို့သူတို့မြင်ပါတယ်အတိုက်ခံနိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့ရွေးကောက်ပွဲကျင်းပဖို့ဂျပန်အစိုးရကအများကြီးမျှော်လင့်တယ်လို့ပြောသွားပါတယ်ဒါကြောင့်ဒီ2010ရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လုပ်နိုင်မယ်ဆိုရင်1990ရွေးကောက်ပွဲရလဒ်ကိုအခြေခံရမယ်ဆိုတဲ့အချက်ကိုဘာဖြစ်လို့ကင်ဆယ်ထားမှာလဲဒီအချက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမြင်သဘောထားနဲ့ဂျပန်အစိုးရကွဲလဲနေပါတယ်လို့ပြောသွားပါတယ်ကုလသမဂ္ဂရဲ့သဘောထားကတော့အရင်ကဆုံးဖြတ်ချက်တွေအတိုင်းရပ်တည်သွားမှာဖြစ်တယ်လို့မစ္စတာဂမ်ဘာရီကပြောပါတယ
် This position of the UN has not changed we in the man in the resolution mandating a good officer role the secretary general can receive requests for electoral assistance you know
မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့အဆုံးဖြတ်ချက်တွေကမပြောင်းလဲပါဘူးတခုရှိတာက2010ရွေးကောက်ပွဲကျင်းပဖို့ဆိုရင်ရွေးကောက်ပွဲဆိုင်ရာကိစ္စတွေမှာတရားမျှတမှုရှိအောင်ကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးဖို့ပြောလာနိုင်ပါတယ်တကယ်လို့စစ်ဆိုးရကိုယ်တိုင်ကဒီကိစ္စကိုပြောလာရင်အပေါင်းလက္ခဏာဆောင်တဲ့ရလက်ဖြစ်ဖို့အတွက်က ုလသမဂ္ဂကဆောင်ရွက်ပေးခြင်းပါတယ်။ဒီအတွက်ကြဲကြဲပြင်းပြင်းပူပေါင်းဆောင်ရွက်တာကိုစစ်အစိုးရဘက်ကလက်ခံဖို့လိုတယ်လို့မစ္စတာဂမ်ဘာရီကပြောသွားပါတယ်။